မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးအစီအစဉ်တစ်ခုလှုပ်သွားနိုင်ဖို့ NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ထိုင်းနိုင်ငံမှာဆွေးနွေးနေကြပါတယ်။မတ်လ29ရက်နေ့ကနေဧပြီလ2ရက်နေ့အထိထိုင်းနိုင်ငံမှာကျင်းပနေတဲ့ဆွေးနွေးပွဲအကြောင်းရန်ကုန်ကပေးပို့တဲ့ဒီသတင်းအပြည့်စုံကိုကျွန်တော်ခင်မောင်စိုးမင်းကပဲပြောပြမှာဖြစ်ပါတယ်။အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စတုဒ္ဓအကြိမ်မြောက်ထိပ်သီးခေါင်းဆောင်များညီလာခံဒုတိယပိုင်းကိုထိုင်းနိုင်ငံချင်းမိုင်မြို့မှာမတ်လ29ရက်နေ့ကစတင်ကျင်းပခဲ့ပါတယ်။ဒီညီလာခံကနေနိုင်ငံရေးလုပ်ငန်းစဉ်တရက်ဒါမှမဟုတ်နိုင်ငံရေးလမ်းပြမြေပုံတရက်ကိုချမှတ်ဖို့ရည်ရွယ်ထားကြောင်း NCA လက်မှတ်ထိုးအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်က VOA ကိုအခုလိုပြောပါတယ်
ဒီလက်ရှိနိုင်ငံရေးချင်းနေအောက်မှာရေချမ်းလုပ်ငန်းစဉ်ကောင်တာဖော်မှုကျွန်တော်ရန်နှားတဲ့ချင်းနေအောက်မှာကျွန်တော်နိုင်ငံရေးတော်တော်နိုင်ငံရေးနဲ့ဖြစ်ချနိုင်ဖို့တော့ PPST နေတယ်ကျွန်တော်နိုင်ငံရေးမှချက်9ရက်ကိုချမှတ်ခဲ့တာပေါ့နော်အဲ့နိုင်ငံကြီးမှာချမှတ်နိုင်ဖို့အတွက်တော့လက်ရှိနိုင်ငံကြီးတက်ဖြစ်ရှင်းဖို့အတွက်ဆိုရင်နိုင်ငံစီစဉ်တဲ့ခုကျွန်တော်ဖော်ထုတ်နိုင်ဖို့တော့ကျွန်တော်တွေ့မှာညှိနှိုင်းတာကြာပြီပေါ့နော်အဲ့စီစဉ်ကူတဲ့စာမေးမတင်ပေးရဒီချက်ယူနိုင်ဖို့တော့ကျွန်တော်ပြန်သွားတယ်ဒါတစ်ချက်ပေါ့နော
်စစ်တပ်အာဏာသိမ်းပြီးနောက်တိုင်းရင်းသားလက်နက်ကိုင်10ဘွဲ့က NCA လုပ်ငန်းစဉ်တွေကိုရပ်တန့်ထားခဲ့ပါတယ် PPST လက်ရှိချမှတ်ထားတဲ့နိုင်ငံရေးရည်မှန်းချက်9ရက်မှာအာဏာသိမ်းပြီးနောက်ဖမ်းဆီးထားတဲ့နိုင်ငံရေးခေါင်းဆောင်တွေအပါအဝင်ပုဂ္ဂိုလ်အလုံးလွတ်ပေးပြီးဆွေးနွေးအဖြေရှာဖို့သက်ဆိုင်သူတွေအလုံးပါဝင်ဖို့ဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်ဒီရည်မှန်းချက်9ချက်ကိုအကောင့်ထဲပေါ်ဖို့လက်ရှိအခြေအနေနဲ့ကိုက်ညီတဲ့စုဖွဲ့မှုတွေဆောင်ရွက်ဖို့ဒီလိုဆောင်ရွက်ရမှာ NCA လက်မှတ်မထိုးတဲ့အဖွဲ့တွေပါပါဝင်နိုင်ဖို့စရာတွေကိုလည်းညီလာခံမှာဆွေးနွေးဆုံးဖြတ်ဖို့ရှိနေပါတယ်ဒီညီလာခံမှာကရင်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစေဖို့နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်တို့ကိုလည်းအထူးဖိတ်ကြားသူအဖြစ်ဖိတ်ကြားထားပါတယ် KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစေဖို့ကညီလာခံအဖွဲ့အမစကားပြောကြရမှာမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေဟာအချင်းချင်းအပြန်အလှန်တက်ပြတ်နေတယ်ဒီပြဿနာကိုသဘောပိုင်းမှာနီလန်းရှာပြီးဖြေရှင်းဖို့လိုအပ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ညီလာခံကိုထိုင်းနိုင်ငံချင်းမိုင်မြို့မှာမျက်နှာချင်းဆိုင်ရောဗီဒီယိုကွန်ဖရင့်စီနဲ့ပါကျင်းပနေတဲ့ညီလာခံပထမနေ့မှာတိုင်းရင်းသားခေါင်းဆောင်တွေ၊ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST အဖွဲ့ဝင်ခေါင်းဆောင်တွေ၊အလို့အဖွဲ့ဝင်တွေ၊ပကြံပေးအဖွဲ့ဝင်တွေ၊ဩစတြေးလျ၊ကနေဒါအပါအဝင်အနောက်နိုင်ငံ၆နိုင်ငံကတန်တမန်တွေအပြင်အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကယာယီဌာနကိုယ်စားလှယ်လည်းပါဝင်တက်ရောက်ခဲ့ပါတယ်စစ်ကောင်စီရဲ့အမျိုးသားစီလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီ NSPNC နဲ့တမတော်နေအခမ်းအနားကိုတက်ရောက်ခဲ့တဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့၅ဖွဲ့တို့ဟာလည်းမတ်လ28ရက်တနင်္လာနေ့ကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာ NSPNC ဥက္ကဋ္ဌဒူဘိုချုပ်ကြီးရာပြေကစစ်ကောင်စီဘက်ကငြိမ်းချမ်းရေးဖိတ်ခေါ်မှုအခြေအနေပြိပခါလျှော့ချနိုင်ရေးယုံကြည်မှုတည်ဆောက်ရေးနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးနယ်မြေတည်ငြိမ်အေးချမ်းရေးဒေသဖွံ့ဖြိုးရေးနဲ့လက်ရှိငြိမ်းချမ်းရေးအခြေအနေတွေကိုရှင်းလင်းပြောကြားခဲ့ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းတဖွဲ့ချင်းစီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့သဘောထားတွေကိုအလို့သဘောဆွေးနွေးခဲ့ကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကကိုယ်စားလှယ်အဖွဲ့ကတော့ဒေသတွင်းဖွံ့ဖြိုးရေးကိစ္စကိုအဓိကဆွေးနွေးဖြစ်ခဲ့ကြောင်းအဖွဲ့ပြောရေးဆိုခွင့်ရှိသူခွန်ထွန်းတင်ကပြောပါတယ်
။အဓိကကကျွန်တော်တို့အခြေအနေပေါ့ဒေသဖွံ့ဖြိုးရေးတို့ကတို့အဲ့လိုမျိုးတော့သူတို့ပြန်လည်ဆွေးနွေးတာတော့ရှိတယ်ပေါ့နော်။တို့လည်းမိတော့ရပြည်ထဲပြည်တော်စုနမလေးကျွန်တော်တို့မတက်နိုင်ဘူးအဲ့ဒါကြတော့ကျွန်တော်တို့ကျွန်တော်တို့ပုံမှန်များတာကိုပြစ်ဖြစ်ကြတော့မသွားလိုက်ဘူးပေါ့တန်ရက်တက်တဲ့ချိန်မှာကိုပြစ်ကိုခံကြတော့ဥစ္စာတော့အဲ့ဒါကိုသူတို့ပြန်ချင်ကြ
ဒီဆွေးနွေးပွဲကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKVA ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO တို့တက်ရောက်ခဲ့ပါတယ်စစ်ကောင်စီဘက်ကငြိမ်းချမ်းရေးဖော်ဆောင်မှုတွေဟာတိုင်းရင်းသားလက်နက်ကိုင်တွေနဲ့သာအဓိကလုံနေတာကြောင့်2021စစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့နဲ့ငြိမ်းချမ်းရေးဆွေးနွေးမှမြန်မာပြည်ရဲ့ပြဿနာတွေပြည်လည်နိုင်မယ်လို့ထောက်ပြမှုတွေလည်းရှိနေပါတယ်စစ်ကောင်စီဘက်က NUG PDF စတဲ့အဖွဲ့တွေကိုအကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားသလို ဒီလ29ရက်နေ့တံမတော်နေ့အခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကအကြမ်းဖက်အဖွဲ့တွေနဲ့သူတို့ကိုထောက်ခံပံ့ပိုးပေးနေသူတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့မိန်ကွန်းမှာပြောကြားခဲ့ပါတယ်ခင်ဗျာ